အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဒီကနေ့ပုထုနေ့မှာစတင်မဲ့အာရှအာဖရိကထိပ်သီးဆွေးနွေးကိုတက်ဖို့အတွက်အာရှနဲ့အာဖရိကနိုင်ငံတွေကခေါင်းဆောင်တွေဂျကာတာမြို့တော်ကိုအင်္ဂါနေ့ကစတင်ရောက်ရှိလာနေကြပြီဖြစ်ပါတယ်1955ခုနှစ်စစ်အေးခေတ်မတိုင်ခင်ဗက်မလန်နိုင်ငံများအဖွဲ့ဖြစ်ပေါ်လာရေးကိုအစပြုပေးလိုက်တဲ့ဒီအာရှအာဖရိကထိပ်သီးညီလာခံရဲ့နှစ်60မြောက်အထိမ်းအမှတ်ဆွေးနွေးတက်ရောက်ဖို့မြန်မာသမ္မတဦးသိန်းစင်ဟာလည်းအင်ဒိုနီးရှားနိုင်ငံကိုမနေ့အင်္ဂါနေ့ကရောက်ရှိသွားပြီဖြစ်ပါတယ်1955ခုနှစ်ကကိုလိုနီစနစ်အောက်ကနေလွတ်မြောက်ခဲ့ပြီးအဲ့ဒီအချိန်ကလွတ်လပ်တဲ့နိုင်ငံတွေဖြစ်လာကြစမူလညီလာခံကိုတက်ရောက်ခဲ့ကြတဲ့နိုင်ငံတွေကခေါင်းဆောင်တွေဟာဘန်တောင်းညီလာခံလို့ခေါ်တဲ့အင်ဒိုနီးရှားနိုင်ငံဂျဗာကျွန်းမှာတွေ့ဆုံခဲ့ကြတာပါအခုကျင်းပတဲ့ထိပ်သီးညီလာခံကိုမြန်မာတရုတ်ဂျပန်ဘရူနိုင်းမလေးရှားတို့အပါအဝင်နိုင်ငံပေါင်း30ယောက်ကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်တောင်အာဖရိကသမ္မတဂျေကော့ဇူမာကတော့မူလကညီလာခံကိုတက်ရောက်ဖို့စီစဉ်ထားပေမဲ့တိုက်ပွဲအတွင်းလူဝဲမှုကြီးကြပ်ရေးဆန့်ကျင်တဲ့အကြမ်းဖက်စုပမှုတွေဖြစ်ပေါ်နေတဲ့အတွက်အနာဂတ်မှာညီလာခံတက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်အာရှနဲ့အာဖရိကတိုက်ကြီးနှစ်တိုက်အတွက်ဂျပန်နိုင်ငံကငင်းချမ်းရင်းနဲ့တာယာဝါပြောရေးဆိုင်ရာအကူအညီတွေပေးမဲ့အစီအစဉ်ကိုဒီညီလာခံအတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတင်ပြသွားဖို့ရှိပါတယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဝန်ကြီးချုပ်ရှင်ဇိုအာဘေအနေနဲ့ဒီညီလာခံအတွင်းတောင်းပန်မလားဆိုတဲ့အပေါ်တရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကအနိကစောင့်ကြည့်နေကြမှာဖြစ်ပါတယ်